တိုင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဒီကနေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အာဏာသိမ်းပြီးနောက်ပိုင်းပေါ်လာတဲ့အဖွဲ့အစည်းတွေနဲ့တော့တွေ့ဆုံဆွေးနွေးရေးကိုပယ်ချခဲ့ပါတယ
်။အကြမ်းဖက်အဖြစ်ကြီးညာခံထားတဲ့လူများနဲ့တွေ့ဆုံဆွေးနွေးတဲ့အကြောင်းမရှိဘူး။အကြမ်းဖက်အဖြစ်ကြီးညာခြင်းကနေရောချသွားအောင်သူတို့လှုပ်ဆောင်မှုတွေပြသမှာဖြစ်တယ်။ဒါမှကျွန်တော်တို့တွေ့ဆုံဆွေးနွေးသေးဆိုတာဖြစ်လာမှာဖြစ်တယ်။ရှင်းရင်းပြောရင်ဘယ်နိုင်ငံမှအကြမ်းဖက်သမားအဖြစ်ကြီးညာတဲ့အဖွဲ့အစည်းနဲ့တွေ့ဆုံဆွေးနွေးရေးဆိုတာလုပ်ခဲ့တာမရှိဘူး။နောက်ထပ်ကျွန်တော်ထပ်ပြောမယ်။တွေ့ဆုံဆွေးနွေးရေးလမ်းကြောင်းဆိုတာက EA လိုလိုမျိုးပေါ့။တမိုင်းကြောင်းအစဉ်အလာနဲ့ဖြစ်လာတဲ့လက်နက်ကင်များနဲ့တွေ့ဆုံဆွေးနွေးရေးဆိုတာဖြစ်နိုင်တယ်။လက်တလောဖြစ်ပေါ်နေတဲ့အဖွဲ့အစည်းပေါ်မှာအခွင့်ကောင်းယူပြီးလက်တလောဖြစ်ပေါ်နေတဲ့နေရာတွေမှာအခွင့်ကောင်းယူပြီးတော့ကြနိုင်ငံတော်ကိုနှောက်ယှက်ဖျက်ဆီးနေတဲ့လူများနဲ့တွေ့ဆုံဆွေးနွေးစရာအကြောင်းမရှိဘူ
း။ဆရာတိုင်းပြည်နောက်ပိုင်းလက်နက်ကင်တော်လှန်နေကြတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ PDF တွေအများပြားပေါ်ပေါက်လာခဲ့သလိုစစ်ကောင်စီတပ်ဖွဲ့တွေဘက်ကအင်အားသုံးနှိမ်နှင်းမှုတွေအပြန်အလှန်ချိန်ချောက်တိုက်ခိုက်မှုတွေကြားမှာပြည်သူလူထုအူချင်းရဲ့လုံခြုံရေးကိုအာဏာသိမ်းယူထားတဲ့စစ်ကောင်စီကအာမခံချက်မပေးနိုင်ဘူးလို့ဗိုလ်ချုပ်စော်မင်းထွန်းကပြောဆိုသွားခဲ့ပါတယ်။ခနေ့သတင်းစာရှင်းလင်းပွဲမှာတော့NLD လွတ်တော်ကိုယ်စားလှယ်ဟောင်းဦးဖြိုးစရာတော်ကိုနိုဝင်ဘာလ18ရက်နေ့ကဖမ်းဆီးမိခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရုပ်ပုံတွေနဲ့အကြေတဝင်ပြောသွားပါတယ်။ရန်ကုန်မြို့တွင်ပြစ်ခတ်တပ်ဖြတ်မှုအများပြားကိုဦးဖြိုးစရာတော်ဦးဆောင်လုပ်ခဲ့တယ်လို့စစ်ကောင်စီကဆွဆွဲထားတာပါ။လက်ရှိမြန်မာနိုင်ငံတွင်ဖမ်းဆီးခံထားတဲ့သတင်းတော်တွေနဲ့ပတ်သက်လို့တော့ပြစ်မှုတစုံတရာကျူးလွန်တဲ့အတွက်ဖမ်းဆီးထားတဲ့သတင်းတော်တွေရှိပေမဲ့သတင်းတော်အလုပ်လုပ်တဲ့အတွက်ဆိုပြီးဖမ်းဆီးထားတာတော့မရှိတဲ့အကြောင်းပြစ်မှုတွေကိုပြန်လည်စစ်ဆေးပြီးပြန်လွှတ်ပေးနိုင်အောင်လှုပ်ဆောင်နေတာတွေရှိတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါတယ်။